လှုပ်ကြံခံခဲ့ရတဲ့ဆလိုဗကီးယားနိုင်ငံဝန်ကြီးချုပ်ရောဘတ်ဖီဆိုဟာအသက်အန္တရာယ်စိုးရိမ်စရာအခြေအနေမှာမရှိတော့ဘူးလို့လက်ထပ်ဝန်ကြီးချုပ်ရောဘတ်ကလီနက်ကဒီကနေ့ပြောပါတယ်အသက်အန္တရာယ်စိုးရိမ်ရတဲ့အခြေအနေကိုကြော်လွန်လာပြီးဖြစ်ကြောင်းဒါပေမဲ့စိုးရိမ်ရတဲ့အခြေအနေမှာဆက်ရှိနေသေးပြီးသူ့ကိုအထူးကြမ်းမှကုသပေးဖို့လိုနေသေးကြောင်းဝန်ကြီးချုပ်ရဲ့နိုင်ငံရေးမဟာမိတ်တဦးလည်းဖြစ်တဲ့ကလီနက်ကပြောပါတယ်ပြီးခဲ့တဲ့ဗုဒ္ဓနေ့မှာတနတ်သမားရဲ့လေ့ကျင့်ပြစ်ခတ်ခံရတဲ့အချိန်ကစလို့ဝန်ကြီးချုပ်ဖီဆိုကိုဆေးရုံတင်ကုသပေးနေတာပါပြစ်ခတ်မှုအတွင်းဝမ်းပိုက်မှာပါထိမှန်သွားတယ်လို့ဆိုပါတယ်တင်နတ်နဲ့ပြစ်ခံခဲ့ရတဲ့ဗုဒ္ဓနေ့မှာပဲအလဲပိုင်းဘန်စကာဘတ်စထရီကာမျိုးကဆေးရုံမှာဝန်ကြီးချုပ်ကို9နာရီကြာခွဲစိတ်ကုသပေးခဲ့တယ်လို့ပြီးခဲ့တဲ့တောက်ချာနေ့မှာလည်းနောက်ထပ်ခွဲစိတ်ကုသမှုပေးခဲ့ရပါတယ်အလဲပိုင်းဟန်လိုဗာမျိုးမှာစီဝေဝဲကျင်းပပြီးအပြင်မှာရှိနေတဲ့ထောက်ခံသူတွေကိုနှုတ်ဆက်ဖို့အသွားမှာဝန်ကြီးချုပ်တင်နတ်နဲ့ပြစ်ခံခဲ့ရတာပါအသက်59နှစ်ရှိပြီဖြစ်တဲ့ဝန်ကြီးချုပ်ဖီဆိုဦးဆောင်တဲ့စမဲပါတီကရွေးကောက်ပွဲမှာအနိုင်ရပြီးတဲ့နောက်အော်တိုဘာလကစလို့၄ချိန်မြောက်တက်တန်းကိုစတင်တာဝန်ထမ်းဆောင်နေတာပါရွေးကောက်ပွဲမဲ့ဆက်စည်းရုံးတဲ့ကာလအတွင်းရုရှားနဲ့ယူကရိန်းချင်းချင်းရေးကိစ္စအဆိုပြုခဲ့ပြီးယူကရိန်းကိုစစ်လက်နက်ပစ္စည်းတွေထောက်ပံ့ပေးနေတာကိုလည်းသူ့အစိုးရကရပ်တန့်ခဲ့ပါတယ်ခင်ဗျာ